မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဆယ်လအကြာမှာစားနပ်ရိက္ခာမလုံလောက်တဲ့လူဦးရေဟာတဟုန်တိုးတက်လာနေတယ်လို့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီးဖြစ်တဲ့ WFP ကပြောဆိုပါရယ်စားနပ်ရိက္ခာမလုံလောက်တဲ့အခြေအနေတွေကြောင့်2022ခုနှစ်အတွင်းမှာအကူအညီတွေနှစ်ဆတိုးပြီးလူဦးရေ၄သန်းကျော်အတွက်စားနပ်ရိက္ခာတွေကိုထောက်ပံ့သွားမယ်လို့လည်းWFA ကတောက်ကြနေမှာသတင်းထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့2022ခုနှစ်အတွင်းရရှိခဲ့တဲ့ရန်ပုံငွေကလူနှစ်သန်း၄သိန်းကျော်ကိုထောက်ပံ့နိုင်ခဲ့ပြီးအခုလာမယ့်6လအတွင်းစားနပ်ရိက္ခာထောက်ပံ့ဖို့ရန်ပုံငွေ 62.4 သန်းလိုအပ်လိမ့်မယ်လို့ WFA ကပြောဆိုထားပါတယ်ခင်ဗျာ